ိခင်သူကအခုဆိုမြန်မာပြည်တနန်တလျာမတိသူရှားတဲ့စည်ရင်နဲ့ဝင်နေပြီဖြစ်တဲ့စာရေးဆရာမကြီးပါအခုဟောကဒီကဖိတ်လို့ဟောပြောပွဲတွေမနာတမ်းလို့သွားနေရတော့လေဟောပြောပွဲမို့ပိဋကတ်ကအတိအမှန်မပြုတ်ပဲမနေနိုင်အောင်ထူးချွန်ပါတယ်အလုတ်ကိုအလုတ်နဲ့တူအောင်ကိုနဲ့ပတ်သက်တဲ့မြတ်ပိဋကတ်အကျိုးကျေးဇူးများအောင်ရေးတဲ့သားတဲ့ဟောတဲ့ပြောတဲ့လှပါတယ်ခုတလောဆရာမရဲ့စူပန်းခွေသွဲရဲ့နဲ့ပိရွေးလီနှစ်တောင်းစင်ဝိတုကြီးကိုဇလန်းတွင်းအနေနဲ့ရုပ်မြင်သံကြားမှာပြနေတော့လေပိဋကတ်တွေစိတ်ဝင်စားရှိနေကြတာကြားရသိရပါတယ်နိုင်ငံရေးချဇလန်းအတက်ပညာမှာနစ်မျောနေတဲ့မြမရုပ်မြင်ပိဋကတ်တွေကိုရွာနေပြီးတိုင်းစာရေးဆရာတဦးရဲ့ဇလန်းအတက်ပညာစွမ်းကိုစောင့်ငဲ့ကြည့်လာစရာဇလန်းတပုတ်လို့အောက်မေ့မိပါတယ်အဲ့ဒီလိုအောင်မိမိရင်ကဆရာမရဲ့ဝိတုကြီးကိုပြန်ဖတ်မိပါတယ်ဝိတုကြီးနဲ့ဆက်ဆက်ပြီးဝိုင်းပွေခြင်းတဲ့အချက်တွေကပြောမဆုံးပါတော့တော့လို့ဆိုရမလောက်ပါပဲဒါပေမဲ့ဝိတုထဲမှာထင်ဟပ်နေတဲ့ဆရာမရဲ့တာဝန်သိမှုရဲ့ပညာရေးအမြင့်ကြီးလင်းမှုရဲ့ပညာရေးစေတနာကြီးမှုရဲ့ကိုပဲဒီမှာအစီရင်ခံနိုင်မှာပါမဟေတီမှာအခန်းဆက်ဝိတုရှိအဖြစ်အရင်ဖော်ပြပြီး2017မှထုတ်တာကိုစာက6နှစ်ကာလလွန်ခဲ့ပြီမဲ့ဒီစာတွေကဆရာမရဲ့ပညာရေးအမြင်တွေကဒီနှစ်ကာလနောက်ကျန်မနေသေးပါဘူးမြမပညာရေးလောကအတွေ့တန်ဖိုးရှိနေသေးပါပဲတန်ဖိုးရှိနေတာဟာဆရာမရဲ့ပညာရေးအမြင်တွေကတောတွေးတောင်တွေးဟိုလိုစိတ်ကူးဒီလိုစိတ်ကူးရာကကောက်ခါငင်ကပေါ်လာတဲ့အမြင်မျိုးမဟုတ်လို့ပါဆရာမစကားအရဆိုမတရားမျိုးနဲ့ပောက်တော်ရွာမူလာတန်းကျောင်းဆရာမဘွားကအတွေ့အကြုံကိုအခြေခံနေလို့ဆိုပါတယ်ကြီးလက်ကျောင်းဆရာအတွေ့အကြုံဆိုတာဘယ်မှာဖြောင့်ဖြူးနိုင်မှာမလဲစူးမြောက်ခလုတ်ကတဲ့တွင်းချင်းအများကြီးပေါ့တာဝန်သိအမြင်ရှိစေတနာရှိလေဒီအလုတ်ကခက်ခဲလေဆိုရမလားပါပဲဝိတုရဲကကျောင်းဆရာမလေးမပုံးကြီးဟာတာဝန်သိတဲ့ဆရာမမျိုးပါတာဝန်သိတယ်ဆိုတာကဝိကျေဝိကုံတာဝန်သိပုံမျိုးမဟုတ်ပါဘူးငါနိုင်ငံသားငါနိုင်ငံအတွေ့တာဝန်ချေရမယ်ဆိုရဲတာဝန်သိပုံမျိုးပါဒီတော့ဆရာမလေးတာဝန်သိတာကပင်ကြားရေးတာဝန်ထက်ပိုပါတယ်စာနဲ့ပေးနဲ့ဘယ်သူဘဝကတာဝန်မပေးပေးသူမိခိုးရာသူနေထိုင်ရာသူကြောင့်တည်ရာရွာအတွက်ပါတာဝန်ယူပါတယ်မြမကြီးလက်တော်ရရီမှာအစင်လာဆွဲကနေတဲ့အတိဝဝအမြင်ဝဝယောဂပြောက်အတိကျမ်းမာအမြင်ကျမ်းမာလာအောင်တက်အားသမျှဝိုင်းကူပါတယ်ဆီယာမကတော့အမြင်ရှင်းနေတခြားမကြည့်နဲ့ဝိထုရီမှာစာသင်ခန်းမြင်ကွင်းတချို့ပါပါတယ်ဆီယာမရဲ့စာသင်ခန်းတွေကတမယိုးကြစာသင်ခန်းတွေမဟုတ်ပါဘူးခလေးကိုအော်ချက်ခိုင်းဆီယာကထိုင်ကြည့်နေတဲ့ကြုံနေကြစာသင်ခန်းမျိုးမဟုတ်တာကိုပြောတာပါဆီယာမစာသင်ခန်းထဲမှာကြဆီယာမနဲ့ခလေးတွေကပြောလိုက်ဆိုလိုက်မေးလိုက်မြန်းလိုက်အပီးယူကိုကြိုက်လို့ခလေးရဲ့တိကျင်စိတ်ကိုမြင့်ပေးတာစာသင်ခန်းလေးကဆရာမအမူကျင့်တွေဟာဖွံ့ဖြိုးပြီးနိုင်ငံမူလရင်းစာသင်ခန်းတွေထဲမှာလုဆောင်နေတာတွေနဲ့ဘာမှမချပါဘူး။နောက်ပြီးဆရာမကကိုယ့်တပည့်စာသင်သားကွက်ွက်လေးကိုမကြည့်ပါဘူး။တပည့်တယောက်စာလိုက်နိုင်တယ်မလိုက်နိုင်ဘူးဆိုတာမှာအကြောင်းမျိုးမျိုးရှိနိုင်ပါတယ်။တခါတခါခလေးရဲ့ဉာဏ်ရည်နဲ့ဆိုင်နေ။တခါတခါခလေးရဲ့စီးပွားရေးအခြေအနေနဲ့ဆိုင်နေ။တခါတခါခလေးရဲ့လူမှုရေးအခြေအနေနဲ့ဆိုင်နေ။စီးပွားရေးချို့တဲ့သူတွေများတဲ့မြန်မာနိုင်ငံကကြီးလက်ကျောင်းတွေမှာဆိုအဲ့ဒါကပိုတိတာတာပေါ့ဒီတော့ကျေးလက်ကျောင်းဆီယာမတယောက်မှာအဲ့ဒါတွေသိအောင်အားထုတ်ရပါတယ်သိလာတော့ပြဿနာရဲ့ဇမြစ်ကိုဖော်ပြဿနာကိုဖြေရှင်းဖို့နီးလန်းရှာရပါတယ်ဒီအလုပ်တွေကိုဝိတုတွေကဆီယာမမပုံးကြီးလုပ်ပြသွားပါတယ်လုပ်ပြသွားတယ်ဆိုရမှလဲလွယ်လွယ်ကူကူပြီးသွားတာမဟုတ်ပါဘူးစိတ်ရှည်တီးခံပြီးဖြေရှင်းရတာတွေကြီးပါပဲစိတ်ရှည်တီးခံပြီးရွာကျိုးရက်ကျိုးငားဆောင်နေတာပဲဆိုပြီးကျေးလက်ကျောင်းဆီယာတယောက်ကလက်မထောင်နေလို့မရပါဘူးအပြောအဆိုအနေအထိုင်းအဝတ်အစင်အရာရာစင်စင်ချင်းချင်းနေတဲ့မှရွာနဲ့တဟဆာတာဖြစ်ပုံကိုဆရာမလေးမပုံးကြီးကနမူနာပြသွားပါတယ်ရွာနဲ့ဆရာအချင်းချင်းကလေးနံပါတ်တင်ဖို့ဆိုပါတော့ဆရာမရဲ့ဆွဲဆွဲမြဲမြဲထားတဲ့ယုံကြည်ချက်တစ်ခုကိုဝိထုတဏီယာမှာချက်ခနဲတွေ့နိုင်ပါတယ်ရွာကိုကိုကယူသည်မှရွာကလည်းကိုကိုယူသည်ပေးလိမ့်မည်တဲ့ဒီအမြင်ဒီယုံကြည်ချက်မျိုးကလူပတ်ဝန်းကျင်တစ်ခုလုံးနဲ့ဆိုင်ပါတယ်ပုဂ္ဂိုလ်ကြီးယူသည်မှကြီးကိုပုဂ္ဂိုလ်ယူသည်မှဟာဓမ္မရာမဟုတ်လားဒီလိုအတွေ့အကြုံကရလာတဲ့အမြင်တွေကိုဝိထုကတဆင့်မျှဝေထားတာအများအပြားပါဒီလိုမျှဝေဖို့ဆိုတာ အမြင်ရှိုံနဲ့ဖြစ်မလာနိုင်သေးပါဘူးစေတနာရှိုံမှာစေတနာဆိုတာကဒီဝိထုမှာပညာရေးခရီးသွားကြမယ်ဆရာဆရာမတွေအပေါ်ထားတဲ့စေတနာနောက်မှလူကြီးသူကြီးဖြစ်လာကြမယ်စာသင်သားကလေးတွေအပေါ်ထားတဲ့စေတနာနောက်ရွာသူရွာသားတွေဒါမှမဟုတ်ကိုယ်နိုင်ငံသူနိုင်ငံသားတွေအပေါ်ထားတဲ့စေတနာဆန့်တွေးရင်တွေးသလိုဆရာမခင်ခင်သူရဲ့စေတနာအကျယ်ဝန်းကိုမြင်နိုင်ပါတယ်ဆရာမကိုကျေးဇူးတင်ရပါတယ်စာပေမြင့်ပြီးလူမျိုးတင်ပါစေ